အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒုတိယသမ္မတကမ်လာဟဲရစ်နဲ့အတူကြာဆုံးစစ်သည်များအတွက်တနင်္လာနေ့စစ်ပြန်များနေ့မှာလွှမ်းတူပံ့ပိုးချဂုဏ်ပြုခဲ့ပါတယ်။အရင်ပတ်ရွေးကောက်ပွဲမှာရှုံးနေခဲ့ပြီးတဲ့နောက်ဒုတိယသမ္မတကမ်လာဟဲရစ်ကိုနိုဝင်ဘာ6ရက်နေ့ကလေးကဆိုရင်လူမျိုးကွဲမှာပထမဦးဆုံးညင်ကြရတာပါ။တနင်္လာနေ့စောပိုင်းမှာတော့သမ္မတဘိုင်ဒန်ဟာစစ်ပြန်ဟောင်းကြီးတွေကိုအင်ဂျီရောမှာလက်ခံတွေ့ဆုံခဲ့ပြီးတဲ့နောက်အလန်တန်စစ်သင်းကျိုင်းကိုသွားရောက်လွှတ်တူပန်းဝင်ချခဲ့တာဖြစ်ပါတယ်။တမိုင်းဝင်ဒီစစ်သင်းကျိုင်းဟာတမ္ပရာနှစ်ယောက်နဲ့ဗိုလ်ချုပ်ကြီးတွေအပါအဝင်စစ်ပြန်ရဲဘော်တွေကိုမြုပ်နှံထားရနေရလဲဖြစ်ပါတယ်။တမ္ပရာဘိုင်ဒန်နဲ့ဒုတိယတမ္ပရာတို့ဟာအနောက်ရောက်ဝတ်စုံတွေဝတ်ဆင်ထားကြပြီးခုနှစ်လုံးသားနေရာမှာလက်တင်ဂုဏ်ပြုလို့အညာတရစစ်တီတော်ထိမ့်မှနေရာမှာလွှမ်းတူပန်းဝင်ချခဲ့ကြတာပါ။အကြီးကောက်ခံတမ္ပရာထရမ့်ကလည်းသူဟာအမေရိကန်စစ်တပ်ကိုအကြီးအကျယ်ထောက်ခံသူဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့စစ်ပြန်ရေးပေါ်နှိမ့်ချပြောဆိုတာတွေရှိတယ်ဆိုတော့ဆွဲချက်တွေရှိနေခဲ့ပြီးဒါကိုတော့တမရလောင်ထရမ့်ကညှင်းဆိုပါလေ။ဟန်ဒရိုက်ထောင်ကျင်းကျ CNN စစ်ပြန်အထက်လွှတ်တော်မက်ကေအင်ပေါ်မှာသူ့ရဲ့ပြောဆိုချက်တွေကလည်းအငင်းပွားစရာပါ။